ယူကရိန်းဘက်ကရုရှားကိုဒရုန်းတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာတဲ့အချိန်မှာပဲအခုဆောင်းဘော့အစောပိုင်းမှာတော့ဒရုန်းထုတ်လုပ်မှုတွေကိုတိုးလုံသွားဖို့စီစဉ်နေတယ်လို့ယူကရိန်းကာကွယ်ဝန်ကြီးအိုလက်ဆီရက်ဇနော့ဂော့ဖ်ကပြောပါတယ်ယူကရိန်းဟာရုရှားရဲ့လေယာဉ်ကူးတွေကိုလေကြောင်းသုံးဒရုန်းတွေနဲ့အသုံးပြုတိုက်ခိုက်နေတယ်လို့ပဲရုရှားထိန်းချုပ်ထားတဲ့ခရိုင်းမီးယားသွားတဲ့တင်မောတွေနဲ့သံတားတွေကိုလည်းရေကြောင်းသုံးဒရုန်းတွေနဲ့အသုံးပြုတိုက်ခိုက်နေတာပါတချို့ရက်တွေမှာဆိုရင်တော့ယူကရိန်းဘက်ကဒဇင်နဲ့ချီတဲ့ drone တွေဟာရုရှားနိုင်ငံအတွင်းပိုင်းထဲကိုရုတ်ချီးဝင်ရောက်တက်ခိုက်လို့ပဲအဲ့ဒီတက်ခိုက်မှုတွေဟာယူကရိန်းကနေပြီးတော့မိုင်300ကျော်ဝေးတဲ့ရုရှားအနောက်ခြမ်းက Pskov မြို့အထိကိုရောက်ပါတယ် drone တွေကိုအရေးအတွက်များများတိုးထုတ်သွားမယ်လို့ယူကရိန်းကာကွယ်ဝန်ကြီးကယူကရိန်းနိုင်ငံပိုင်သတင်းဌာနကိုပြောပါတယ်ရုရှားပိုင်နယ်တွေဒဲတက်ခိုက်တဲ့ drone တွေဟာယူကရိန်းပြည်တွင်းထုတ် drone တွေကိုပဲတုံးနေရှိပါတယ်အနောက်စုကထောက်ပံ့တဲ့လက်နက်တွေနဲ့ရုရှားပိုင်နယ်ကိုမတိုက်ပါဘူးဆိုပြီးတော့ယူကရိန်းကအာမခံထားတာမို့လို့ပါပြီးခဲ့တဲ့ဒီပတ်ပြောမှာပဲယူကရိန်း drone အစင်း280ဒဇင်းကိုဖျက်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကတောက်ကြနေမှာကြေညာခဲ့ပါတယ်။ဒါကိုကြည့်လို့ရှိရင်နှစ်နိုင်ငံကြားမှာ drone စစ်ပွဲကပိုပြီးတော့အရှိန်မြင့်လာတာကိုပြနေပါတယ်။ရုရှားကစစ်ပွဲအတွက်အထူးအပြုတဲ့နေရာတွေကိုပစ်ပတ်ထားတိုက်ခိုက်တာဆိုပြီးတော့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တချိန်တည်းမှာတော့ဒီယူကရိန်းရဲ့ကောက်နှံတင်ပို့မှုမှာအရေးပါလာတဲ့ဒနူပီးမြစ်ရဲ့စစ်ကမ်းအဆောက်အုံတွေကိုရုရှား drone တွေနဲ့တိုက်ခိုက်တာခံရပါတယ်။ရုရှားနဲ့သဘောတူထားတဲ့ကောက်နှံတင်ပို့မှုလမ်းကြောင်းပြတ်သွားပြီးတဲ့နောက်ပိုင်းဒနူဘီဟာဒီယူကရိန်းရဲ့ကောက်နှံတင်ပို့မှုအဓိကလမ်းကြောင်းဖြစ်လာတာပါအခုတနုနေနေအစောပိုင်းတုန်းကလည်းတောင်ပိုင်းအိုဒီရှားဒေသကိုရုရှားကပစ်လွှတ်လိုက်တဲ့အီရန်လုတ်ရှဟက်ဒရုန်း25စီးနဲ့က22စီးကိုယူကရိန်းဘက်ကနေပြီးတော့ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်က Telegram လူမှုကွန်ရက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ